ပဋိပက္ခကြောင့်စီးပွားရေးလုပ်ငန်းတွေပြတ်တောက်နေတာနဲ့အတူမြမစီးပွားရေးဟာအတော်ကြီးမရင်းမရမသေးကြတဲ့အခြေအနေဖြစ်နေတယ်လို့ကမ္ဘာ့ဘဏ်ကပြောလိုက်ပါတယ်။မနေ့တုန်းကတော့မြမစီးပွားရေးဖွံ့ဖြိုးမှုက300ခန့်လုံးရှိပြီး2023မှာလည်းဒီနှုန်းပဲဖြစ်ပေါ်ရှိတယ်လို့လည်းခန့်မှန်းပါတယ်။ထုတ်လုပ်ရောင်းဝယ်နေကြတာကကိုဗစ်ကပ်ပြီးမတိုင်ခင်ကတည်းက100ခန့်လုံးကျော်ချသွားခဲ့တယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်။ဒါကစီးပွားရေးတစ်ခုလုံးပေါ်ခြုံပြီးပြောတာဖြစ်ပြီးလူတူကြီးရဲ့ထုတ်လုပ်ရောင်းဝယ်မှုအရဆိုရင်အများကြီးပိုချသွားတယ်လို့ဆိုပါတယ်။ကမ္ဘာစည်းဝါးရေးနဲ့မျောလင့်ထားတဲ့အတိုင်းပိုနှေးသွားမယ်ဆိုရင်မြန်မာနိုင်ငံရဲ့ထုတ်ကုန်တင်ပို့မှုနဲ့ရင်းနှီးမြှုပ်နှံမှုကလည်းပိုပြီးအားနဲ့သွားနိုင်တယ်လို့ကမ္ဘာ့ဘဏ်စည်းဝါးရေးပညာရှင်တွေကထင်မြင်ပါတယ်။လေယာဉ်စိုက်ပျိုးရေးနဲ့အထက်ကျုပ်လုပ်ငန်းကတော့အတိုင်းအတာတရားထိပ်ပြန်လည်နလန်ထလာနိုင်ခဲ့တယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစားကပြောပါတယ်။မြန်မာကျပ်ငွေတန်ဖိုးကမကြာမီလတွေအတွင်းတည်ငြိမ်လာခဲ့ပေမဲ့နိုင်ငံခြားငွေပြတ်လတ်တာကဆက်လက်ရှိနေပြီးကုန်သွယ်ရေးကန့်သတ်ချက်ဝင်ပြတာနဲ့အတူစီးပွားရေးလုပ်ငန်းတွေရဲ့သွင်းကုန်ပေါ်တည်ရောက်မှုကြီးမားနေစေဖြစ်တယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစားကဆိုပါတယ်။ဈေးကွက်မှာဒေါ်လာပေါင်ဈေးက2800ဖြစ်နေပေမဲ့ဒေါ်လာကိုတရားဝင်ဈေးနှုန်း2100နဲ့လဲရမယ်ဆိုတဲ့အမိန့်ကိုစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့လိုက်နာနေရစေဖြစ်တယ်လို့အစည်းအဝေးခန်းစားထဲမှာတင်ပြထားပါတယ်။